လွှတ်တော်မှာအချို့ကျကိုစားပြုပြာစနစ်နဲ့ပတ်သက်ပြီးတော့ဥပရှင်ဆွေးနွေးတယ်လို့သိရပါတယ်ရှင်။ဘာဆွေးနွေးကြပါလဲရှင်
။ကျွန်တော်ကဆွေးနွေးရတာလည်းမဟုတ်ဘူးအစိုးတင်တာလည်းမဟုတ်ဘူးအစိုးတင်တာကမြန်မာတိုင်းပဇွန်တော်မျိုးနယ်ကဦးအောင်စင်ကအစိုးတင်တယ်
။ဘာအစိုးတင်လဲ။အဲ့ဒီအစိုးကို
အဲ့ဒီပါတီကပဲကျော်တင်ရဦးကထောက်ခံတယ်။လွှတ်တော်တွေမှာဆွေးနွေးဖို့ဆိုပြီးတော့ဆိုတင်တယ်။ကျော်တင်ရဦးကထောက်ခံတယ်။ဟုတ်တယ်ကအဆုံးဖြတ်လုပ်တော့မဲ့အချိန်မှာကျွန်တော်ကအုတ်တာကိုခွင်းတောင်းပြီးတော့ကျွန်တော်နည်းနည်းလေးဆွေးနွေးတင်ပြပါရစီဆိုတော့အုတ်တာကသူ့ရဲ့ authority နဲ့ကျွန်တော်ကိုမိုက်ပေးလိုက်တယ်မိုက်ပေးလိုက်တဲ့အခါကျွန်တော်ကနှစ်ပိုင်းပြောမယ်လို့ကြောင်းချင်းရပိုင်းတစ်ပိုင်းရဲ့ဥပဒေပိုင်းတစ်ပိုင်းရဲ့ပြောတဲ့အခါအရင်ချင်းတုံနေတဲ့ FPCB စနစ်ဒီစနစ်ဟာ2000ဖွဲ့စည်းပုံအခြေခံဥပဒေလိုက်လာတဲ့2010ကာလကကြာပြီးတော့လုပ်တယ်အခုလွတ်တော်တက်တန်းကနေမပြည့်သေးဘူးဒီစနစ်မှာမာရီမကောင်းဘူးဆိုတဲ့အပြစ်နာစာကြီးမပေါ်ဘူးရွေးကောက်ပွဲကိုဝင်တဲ့လူတွေလည်းစနစ်နဲ့ပတ်သက်ပြီးမကျေနပ်တာမရှိဘူးမဲပြီးတဲ့လူကလည်းမကျေနပ်တာမရှိဘူးအဲ့တော့စနစ်မှားရဲ့ဆရာမရှိသေးဘူးနောက်တစ်ခုကဟုတ်တာကတိုင်းရင်းသားနိုင်ငံရေးပါတီတရားကန့်ကွက်တဲ့အကြောင်းလည်းပြောတော့တိုင်းရင်းသားစီလုံးညီညွတ်မှုမပြုခွဲရေးဆိုလို့ရှိရင်တိုင်းရင်းသားနိုင်ငံရေးပါတီကဒီလိုကန့်ကွက်ပြောဆိုနေတဲ့အချိန်မှာတိုင်းရင်းသားပြည်နယ်ရေးမှာနေတာမဟုတ်ဘူးအနိုင်ငံလုံးမှာပြန့်ပြီးနေတယ်မလားအဲ့တော့ဒီတိုင်းရင်းသားတွေကဒီလိုပြောနေတဲ့အချိန်မှာဒီလိုတော်တော်ထဲမှာလည်းအချင်းချင်းယုံကြည်မှုတည်ဆောက်နေတဲ့အချိန်ခါမျိုးမှာတိုင်းရင်းသားတွေမကြိုက်တဲ့ပြည်အားစနစ်ကိုအချင်းတုံးလိုက်မယ်ဆိုလို့ရှိရင်ဒုတာဝန်ကြီးသုံးဘောကိုထိခိုက်နိုင်တယ်အများစုရဲ့ majority rule ခွင့်ရရှိသလို minority right ကိုလည်းအလေးထားတင်တယ်အဲ့ဒါတွေကိုဆွေးနွေးပြီးတော့ဥပဒေပိုင်းပြောမလို့လုပ်တဲ့အချိန်မှာပုစုဝင်ကကန့်ကွက်တယ်လေကန့်ကွက်တော့လွတ်တော်ဥထာကြီးကလည်းဟိုဘက်ဒီဘက်အငင်းခုံတွေမဖြစ်စေခြင်းတဲ့အတွက်နဲ့တူပါရဲ့လွတ်တော်ရဲ့ procedure မှာတော့ကျွန်တော်ဆွေးနွေးတာကိုဟိုဘက်ကကန့်ကွက်လို့ရတယ်အဲ့လိုလဲသဘောမရှိပါဘူးဒါပေမဲ့လွတ်တော်ဥထာကတော့ကြေကြေပြန့်ပြန့်နောင်ဆွေးနွေးလို့ရရဲ့အမျိုးအမြင်ဖြစ်မှာပေါ့ဒါနဲ့ဥပရှင်ဆက်မဆွေးနွေးနဲ့တော့ဆိုလို့ကျွန်တော်ဆက်မဆွေးနွေးလိုက်တော့ဘူးလေ
တကယ်လို့ဆွေးနွေးရမယ်ဆိုလို့ရှိရင်ဥပဒေပိုင်းအနေနဲ့ဘယ်လိုဆွေးနွေးမှာလဲရှင့
်ဒီသူလွတ်တော်အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တရားနဲ့ကိုကကြီးမှာမဲဆန္ဒနဲ့တတ်မှတ်ပြီးတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကိုရွေးရမယ်လို့တတ်မှတ်ထားတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်360ခုကကြီးမှာလွတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ပြည်သူတွေကအရွေးခံနိုင်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကိုလည်းရွေးပိုင်ခွင့်ရှိတယ်။ပြည်သူတွေကကိုယ့်ရဲ့လွတ်တော်ကိုယ်စားလှယ်လောင်းကိုကိုယ်ကိုယ်တိုင်တိုက်ရိုက်ရွေးချယ်နိုင်တဲ့အခွင့်အရေးကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်360ခုကကြီးမှာပေးထားတယ်။အဲ့လိုပေးထားတဲ့အခွင့်အရေးတွေကိုအလေးနဲ့ထားဖို့လိုတယ်။ပြည်အားစနစ်ကိုကျင့်သုံးလိုက်မယ်ဆိုလို့ရှိရင်တော်တော်ကိုယ်စားလှယ်တွေကကိုယ်ရွေးချင်တဲ့အမတ်ကိုရွေးလို့ရမှာမဟုတ်တော့ဘူး။ပါတီကိုရွေးရမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံသားတွေအတွက်ပေးထားတဲ့အခွင့်အရေးတွေကိုရိုက်ဖျက်လိုက်တဲ့အတွက်ကြောင့်ဖွဲ့စည်းပုံအခြေခံဥပဒေဆန့်ကျင်တယ်ဒီအကြောင်းအရာတွေကိုတင်ပြဆွေးနွေးမလို့ပါ
။တချို့နိုင်ငံတွေမှာပြည်အားစနစ်ကျင့်သုံးတာတွေရှိပါတယ်။အဲ့တော့ဗမာနိုင်ငံမှာကျတော့ဘာလို့မကျင့်သုံးစေချင်တာလဲရှင့
်။မကျင့်သုံးတင်ဘူးမကျင့်သုံးတင်တယ်ဆိုတာကိုမပြောသေးဘူးတကယ်လို့မကျင့်သုံးဘူးလို့ကျွန်တော်တို့ကလည်းပြောလို့ပါတော့ပြည်အားစနစ်ကျင့်သုံးမယ်ဆိုလို့ရှိရင်သူတည်သနာပြုဖို့လေးလာမှုအများကြီးလုပ်ပြီးကမှပြည်သူတွေကိုချပြရမယ်ကိုယ်စလေတွေလည်းနားလည်ရမယ်အဲ့လိုနားလည်ပြီးမှကိုယ်လုပ်ရမယ်အလုပ်ဘာလုပ်လဲဘယ်လိုအကျိုးရှိမလဲဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အားမျိုးကိုရွေးချယ်ရမှာအခုကဒီအမှားကိုချစ်ပါအမှန်ကိုချစ်ပါဆိုရဲရဲစော်နှုတ်တော်မှကျွန်တော်အဲ့သူပြည်သားတွေဟာအလေးကျင့်ကောင်းကောင်းမရနိုင်သေးတဲ့အခါမှာပြည်ဆန်းတစ်ခုကိုလှုပ်လာမယ်ဆိုလို့ရှိရင်အခြေအနေတွေဟာကျွန်တော်တို့ကောင်းမလားဒါအကြောင်းချင်းရပိုင်းနောက်ဥပဒေပိုင်းမှာတော့ဖွဲ့စည်းပုံခြေကောင်းဥပဒေကဒီလိုပဲပြတတ်တယ်ကျွန်တော်ဖွဲ့စည်းပုံခြေကောင်းဥပဒေကိုကြိုက်လို့မဟုတ်ပါဘူးမကြိုက်ပေမဲ့ဖွဲ့စည်းပုံခြေကောင်းဥပဒေမှာရှိနေတဲ့အရှိတရားကိုကျွန်တော်ညှင်းွယ်လို့မရဘူးအဲ့လိုဆွေးနွေးမှာပါ
ကျေးဇူးအများကြီးတင်ပါတယ်ဥပရှင်